တက်မတော်မိသားစုဝင်မဲဆန္ဒရှင်တွေရွေးကောက်ပွဲမပေးရမှာဖိအားပေးခံခဲ့ရတယ်လို့လူမှုကွန်ရက်မှာရေးသားခဲ့တဲ့အမျိုးသမီးတဦးကိုတက်မတော်အပေါ်အကြီးညိုပြက်စီမှုပုံမှန်နဲ့ဒီကနေ့ပဲထောင်နှံကိုလချမှတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မအင်တနာထွန်းပါနိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာအင်အားကြီးပါတီတစ်ခုဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုမဲပေးဖို့တက်မတော်မိသားစုဝင်တွေကိုဖိအားပေးခံခဲ့ရတဲ့အကြောင်းပခုတ်ကူမြို့နယ်အမှတ်235ခြေလျင်တပ်ရင်းကဆေးဘက်ဆိုင်ရာလက်ထောက်အရာခံဘိုးရဲ့တမီးဖြစ်သူအသက်25နှစ်အရွယ်မတ်တင်စာတမ်းမင်းကလူမှုကွန်ရက်မှာရေးသားခဲ့တဲ့အတွက်တရားစွဲဆိုအရေးယူခံခဲ့ရတာဖြစ်ပါတယ်။စက်တင်ဘာ23ရက်နေ့က Facebook လူမှုကွန်ရက်မှာရေးသားခဲ့တဲ့အပေါ်တက်မတော်အကြီးညိုပြက်စီမှုပုံမှန်905ကာဂျီနဲ့တက်မတရား1ကဒုတိယဗိုလ်မှူးကြီးအောင်ခိုင်ဝင်းကတက်မတော်ကိုစားတရားစွဲဆိုခဲ့တာဖြစ်ပါတယ်။တရားခွင်မှာမတ်တင်စာတမ်းမင်းကတောင်းပန်ခဲ့တာအပြင်အမျိုးသမီးတဦးဖြစ်နေတဲ့အတွက်လည်းတက်မပြစ်ဒဏ်နဲ့ရှော့ပေါ်ပြီးတရားရုံးကပြစ်ဒဏ်ချမှတ်လိုက်တာလို့လည်းမတ်တင်စာတမ်းမင်းရဲ့အကျိုးဆောင်ရှင်နေတော်ချိုချိုမားက VOA ကိုပြောပါတယ
်။လူမှုကွန်ရက်မှာရေးတာအကြောင်းအရာနဲ့ပတ်သက်ပြီးဆွဲတာပါ။တခြားအကြောင်းအရာတော့မပါပါဘူး။ဒီကဲတရားခွင်မှာလည်းဒီကိုယ်တိုင်စက်ပြေဖြစ်စိတ်ခံနေစင်လာတာကအခုပြုလုပ်နေတာကမားတယ်ဆိုရင်ဒီတောင်းမှန်ပါတယ်ပေါ့နော်အဲ့လိုဒီလိုမျိုးမျိုးခက်ချက်တွေလည်းရှိကြတယ်ဆိုရတဲ့အကြောင်းတရားကြည့်ကြည့်ရတော့ရေသမီးဖြစ်တာတကြဒီလိုမျိုးတောင်းမှန်ရောဆိုတာမျိုးလည်းရှိတယ်ပေါ့နော်အဲ့ကြောင့်လည်းသူ့ကိုဒီထိရောက်ဟန်သားစီတဲ့တက်ညာတဲ့ပြစ်ဒဏ်တစ်ခုချမှတ်ပေးတယ်လို့လည်းကျောင်းကတော့အမင်းချထားတယ်အဲအယူခံတက်ဖို့နော်အယူခံပြင်ဆင်လို့ပါတော့ပေါ့နော်အယူခံဖြစ်ဖြစ်ပြင်ဆင်လည်းဖြစ်စီပေါ့နော်တက်ဖို့အစီအစဉ်ကတော့အမကအခုလောလောဆယ်တရားခံရဲသူ့ဘာတွေရဲ့ဆန္ဒကိုလည်းပေါ့နော်အမကမေးရသေးဘူးပေါ့နော်အဲ့ကြောင့်လို့အမကသူ့တရားခံနဲ့တရားခံမိသားစုရဲ့ဆန္ဒရတယ်အမကဆက်လက်ဆောင်ရွက်ဖို့ပဲရှိတယ်အဲ့ဒ
ါရာဇသက်ကြီးဥပဒေပုံမှန်905ကာဂျီမှာတက်မတော်ရဲ့အကျိုးကိုပြပြစေရဖော်ပြချက်ထုတ်ပြန်ကြေညာချက်ကောလာဟာလာသတင်းတွေကိုဖြန့်ဝေချောင်းပြစ်မှုထင်ရှားရင်ထောင်ဒဏ်2နှစ်အထိဖြစ်စေငွေဒဏ်ဖြစ်စေဒဏ်2ရက်လုံးဖြစ်စေချမှတ်ရမယ်လို့ပြဋ္ဌာန်းထားပါတယ်မတ်တင်စာတမ်းမင်းဟာအခုပြစ်ဒဏ်ချမှတ်လိုက်တဲ့အမှုအပြင်ဆက်သွယ်ရေးဥပဒေပုံမှန်66ခါကြီးနဲ့လည်းအမှုရင်ဆိုင်နေရပါတယ်မြန်မာနိုင်ငံလွတ်လပ်သောရှင်နေများအတင်းရဲ့အထွေထွေအတွင်းရေးမှူးဦးသိန်းတန်းဦးကမတ်တင်စာတမ်းမင်းရဲ့အမှုဟာတရားစွဲဆိုဖို့တင်းတဲ့အမှုမျိုးမဟုတ်ဘူးလို့သုံးသပ်ပါတယ်
။တကယ်ကတော့ဒါတိတ်ချင်းအံမဲ့ပြီးစားဆရာတင်တာတော့လေ။ဟိုဆရာတယောက်တည်းအနေနဲ့ပြောရလို့ရှင်တက်မတော်ဆိုတာ institution အကြီးကြီးပဲ။ကောင်းများစွာတည်ရှိလာတာ။အဲဒါအကြောင်းသားတွေကဒါသတိရွယ်ကြီးသိမှလည်းတည်းမြင်ပါစေ။အဲ့လိုလူတွေပေါ်မှာဟိုအညူအာဃာတဆိုတာမဖြစ်တဲ့နော်။မရှိဘဲနဲ့ကိုကလူကြီးပြီးပြီးလုပ်တာဖြစ်တယ်။အဲ့တော့ဒီခိမလေးကိုဒီလိုဟိုထောင်ချလိုက်တာကဟိုစဉ်းစားကြရဖြစ်တော့တာပေါ့နော်စဉ်းစားကြရဖြစ်သွားဆိုတော့ဘုံကျုပ်စော်မြင့်တုံးပြောတဲ့အတိုင်းဆိုရင်တော့ဟိုသူ့ကိုဒီအချက်တွေ energy မဲပြီးမယ်ပြောလို့ပြစ်ပေးတာမဟုတ်ဘူးလို့ဆိုတယ်မဟုတ်ဘူးလို့ပြောတာပေါ့နော်အခြားကိစ္စတွေရှိတယ်ဆိုအခြားကိစ္စတော့ဆရာမသိဘူးဒါပေမဲ့သူ့ဒီလိုပြလိုက်တာဆိုရင်အများအမြင်မှာအ energy မဲပြီးနေတယ်လို့ပြောလို့တတ်တရားကလေးမလေးထောင်ချတယ်လို့ယူဆသွားတယ်ရှိတယ်အဲ့လိုအခြေအနေမျိုးမှာဟိုဒီတရားကိုမစွဲစေနိုင်တင်တာ
တချိန်တည်းမှာပဲနိုဝင်ဘာလ၈ရက်နေ့ကရွေးကောက်ပွဲမှာမတမာမှုတွေမမှန်မကန်လုပ်ရတွေရှိခဲ့တဲ့ဆိုပြီးနိုင်ငံရေးပါတီတချို့ကတိုင်ကြားတာတွေတရားစွဲတာတွေလည်းရှိနေပါတယ်။ဒီအထက်မှာရွေးကောက်ပွဲတုန်းကမဲယုံတွေမှာတာဝန်ယူခဲ့ကြတဲ့ကျောင်းဆရာဆရာမတွေကိုတရားစွဲဆိုထားတာတွေလည်းပါဝင်နေတယ်လို့ရွေးကောက်ပွဲလည်လာစောင့်ကြည့်တဲ့ဖန်တီးရိုင်အဖွဲ့ရဲ့ဒါရိုက်တာဒေါခင်လေးငယ်ကပြောပါတယ်
။ရွေးကောက်ပွဲနေ့ဥပဒေထဲမှာကျတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မတင်တဲ့မှုတွေဆိုရင်တည်တောင်းရွေးကောက်ပွဲကော်မရှင်ဓာတ်ရိုက်တင်ဖို့ပေါ့နော်။ကော်မရှင်ကဒါဟိုဖြည့်ရှင်းပေးဖို့ပေါ့။ဒါပေမဲ့အခုတိုင်းဟာတော့တချို့ဟာကြတော့ရဲစခန်းတွေမှာတရားရုံးတွေမှာတွားပြီးတိုင်းနေဆိုတာမျိုးတွေလည်းကျမတို့ကြားရပေါ့နော်ကျမတို့ဆရာများတက်မက်ကတော့ဘာလို့ကကျင်းညာချက်တရားတစင်ပြန်ကြရတော့မဲယုံတာဝန်ထမ်းဆောင်တဲ့လူတွေကိုခုနလိုပေါ့မှားယွင်းစီမံခန့်ခွဲမှုရှိရဲဆိုတဲ့ဟာမျိုးတွေတိုင်းတာပိုကြားတယ
်2015ရွေးကောက်ပွဲနဲ့ရှင်ရင်ဒီ2020ရွေးကောက်ပွဲဟာရွေးကောက်ပွဲလွန်ကာလမှာမကျေနပ်မှုတွေနဲ့တိုင်ကြားမှုတွေက၅ဆလောက်မြင့်တက်လာတာတွေ့ရတယ်လို့လည်းဒေါခင်လင်းငယ်ကပြောပါတယ်မဲယုံမှာတာဝန်ထမ်းဆောင်ကြတဲ့ဆရာဆရာမတွေကိုတရားစွဲတဲ့လောက်ရက်တွေကိုရပ်ဆိုင်ဖို့နဲ့အမှုရင်ဆိုင်ရသူတွေအတွက်အကျိုးဆောင်ပေးဖို့လည်းမြန်မာနိုင်ငံရှိနေများကွန်ရက်နဲ့မြန်မာနိုင်ငံလွတ်လပ်သောရှိနေများအသင်းကကံလန်းထားပါတယ်မြန်မာနိုင်ငံလွတ်လပ်သောရှိနေများအသင်းအထွေထွေအတွင်းရေးမှူးဦးသိန်းတန်းဦးကတော့ရွေးကောက်ပွဲမှာတာဝန်ယူခဲ့ကြတဲ့ဆရာဆရာမတွေအပေါ်တရားစွဲဖို့ကြိုးပမ်းတဲ့လောက်ရက်ဟာမလုံသင့်တဲ့လောက်ရက်လို့မြင်ပါတယ
်ကိုပဲကူးစခန်းရတယ်မဲယုံတော်ဆက်ဆုံးသွားတယ်အဲ့ဒါလိုအသက်ဆုံးလက်ဆောင်ပေးတဲ့ဆရာမတွေဟိုတရားစွဲတယ်ဆိုတာတော့သူ့ရဲ့အခွင့်အရေးဖြစ်တယ်ရွေးကောက်ပွဲဥပဒေကပြဋ္ဌာန်းထားတဲ့ဟိုကဥပဒေတွေရတရားစွဲတာဆိုရင်တော့မစွဲနဲ့လို့ပြောဖို့ခက်တာ။ဒါဥပဒေသဘောကိုပြောတာနော်။ဒါနိုင်ငံရေးပါတီတရားနည်းနဲ့ပြောရင်သိခါကြရတယ်။သိခါကြရသိခါကြရဆာကိုမနိုင်လို့ကြော့မနိုင်ကြည်မီရှုလို့လို့နော်ဟိုဘဲကရှုံးတာလဲတမဲနမဲတရားနည်းတစ်ထောင်တစ်ထောင်တစ်ထောင်တစ်ထောင်ကိုမဟုတ်ဘူး။နော်။သိနေချီပြအောင်တကယ်အချက်တကယ်အကျိုးနဲ့ခွက်ခွက်လန်ရှုံးရတဲ့အနေမှာဟာသူရှုံးမဲမဲနေရပါလို့သူများမြင်နေရရှိတော့နိုင်ငံရေးပါတီတရားအနေနဲ့ဆိုတော့ဒါမလုပ်သင့်ဘူးလို့ထင်
ရွေးကောက်ပွဲမှာမဲယုံတာဝန်ထမ်းဆောင်ကြတဲ့ပညာရေးဝန်ထမ်းတွေကိုဒီလိုတိုင်ကြားတာမျိုးက 2015ခုနှစ်ရွေးကောက်ပွဲတုန်းကနေပြည်တော်မှာတမှုရှိခဲ့ပြီးပါတယ်။ဒီနေ့ရွေးကောက်ပွဲမှာတော့ပညာရေးဝန်ထမ်းနှစ်ဦးအပေါ်တရားစွဲဆိုထားတာပါဝင်ရွေးကောက်ပွဲနဲ့ဆက်နွယ်ပြီးတရားစွဲဆိုထားတဲ့အမှုပေါင်း100ကျော်ရှိပါတယ်။နိုဝင်ဘာလရှိရနေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲကိုတော့ပြည်ရင်းပြည်ပါကစံကြီးအကဲခတ်တဲ့အဖွဲ့တွေကတော့လက်လက်ပြီးတရားမျှတဲ့ရွေးကောက်ပွဲဖြစ်